ခုလိုတရားဥပဒေစိုးမိုးရေးအမျိုးသားပြန်လည်တည်မြဲရေးနဲ့ဖွဲ့စည်းပုံအခြေခံဥပဒေကျင့်စဉ်ရေးဆိုတဲ့ပန်းတိုင်၃ရက်ကိုဥတည်လောက်ဆောင်မယ်လို့သမ္မတဦးဝင်းညင်ကသူ့ရဲ့မိန့်ခွန်းမှာထည့်သွင်းပြောကြားသွားတာပါ။ဒီပန်းတိုင်၃ရက်ဟာတစ်ခုနဲ့တစ်ခုအမိထက်သဟဲပြုနေတာကြောင့်အစိုးရအနေနဲ့လက်တွေ့အကောင့်ထဲပေါ်ဆောင်သွားနိုင်ဖို့သာလိုအပ်တဲ့အကြောင်းနိုင်ငံရေးနဲ့သတင်းမီဒီယာအဖွဲ့အစည်းတချို့ကထောက်ပြထားပါတယ်။ VOA မြန်မာပိုင်းသတင်းတောက်ကိုစောထက်ကမင်းမြန်တင်ပြထားပါတယ်ရှင်။
ပြောင်စုတော်မှာဒီကနေ့မနက်ပိုင်းကပြုလုပ်သွားတဲ့ကျန်းသက်စာကျင်းစုပွဲမှာသမ္မတဦးဝင်းမြင့်ပြောသွားတဲ့ဦးစားပေးရမချက်ပန်းတိုင်၃ခုဟာကျန်းရှိရဲ့ NLD ဆိုတာတက်တန်းအတွင်းခက်ခက်ခဲခဲပေါ်ဆောင်ရမယ့်အရာတွေဖြစ်နေပါတယ်။အထူးသဖြင့်ပြည်တွင်းငြိမ်းချမ်းရေးကိုပေါ်ဆောင်ဖို့အစဉ်စဉ်ဆောင်ရွက်တဲ့နေရာမှာသဘောထားကွဲလွဲမှုတွေရှိနေပါတယ်။2015နိုဝင်ဘာ10ရက်ရွေးကောက်ပွဲအပြီးနှစ်ရက်အကြာမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌတောင်ယူထားတဲ့ဒေါက်တာဆန်းစုကြည်ကအမျိုးသားပြည်နယ်တင်မြင့်ရေးသဘောထားကိုအခြေခံပြီးနိုင်ငံတော်သမ္မတပြောင်စုဆွတ်တော်နိုင်ကတမရကဝေးဦးစည်းကြုံနဲ့ပြည်ဆောင်ဖို့စာတိပုတောင်းဆိုခဲ့ရာကိုကြည့်မယ်ဆိုရင် NLD အစိုးရအနေနဲ့မျိုးသားပြည်နယ်တင်မြင့်ရေးနဲ့ပြည်တွင်းငြိမ်းချမ်းရေးကိုအားစိုက်ဆောင်ရွက်နေရဆိုတာထင်ရှားပါတယ်။အခုဦးဝင်းမြင့်အစိုးရတောင်းယူမဲ့လက်ချက်တန်းတွင်းမှာလည်းဒီကိစ္စကိုအဓိကဆောင်ရွက်သွားမယ်ဆိုတာထင်ရှားနေပါတယ်။လက်ရှိမှာတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲသဘောတူစာကြော NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားအဖွဲ့ရင်းနဲ့စစ်တပ်ကြားမှာတော့သဘောထားကွဲလွဲမှုရှိနေတဲ့အတွက်ငြိမ်းချမ်းရေးကိုအချိန်ကြီးဆောင်ရွက်ရမှာဖြစ်တယ်လို့အများစုကယူဆထားကြပါတယ်။ငင်းငင်းလူကန်းစင်နဲ့ပတ်သက်ပြီးရခိုင်မြို့သားကောင်စီ ANC ရဲ့ထွေထွေအတွင်းညွှန်မှုလက်ဖြင့်မြင်းညွတ်သောတိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့ပြောခွင့်ရပုဂ္ဂိုလ်လည်းဖြစ်တဲ့ဦးထွန်းစောကသမရမင်ကုန်းနဲ့ပတ်သက်ပြီးအခုလိုတုံ့ပြန်ပြပါတယ
်။သူပြောဆိုချက်တွေကတော့အားရဒီမင်းကြီးကကောင်းပါတယ်။ဒါပေမဲ့လက်တွေ့ပေါ့နော်လက်တွေ့ပေါ်ဆောင်တဲ့ခါမှာဒီမင်းချက်ကိုပြင်မြင်အောင်သူလုပ်နိုင်မလားပေါ့နော်အဲ့ဒါကိုကျွန်တော်စောင့်ကြည့်ရမှာဖြစ်ပါတယ်။အဲဒီမှာအဓိကအရေးကြီးဆုံးကတော့ဒီတိုင်းပြည်ကကျွန်တော်လူမျိုးပေါင်းစုံနဲ့ရှိခိုးတည်ထောင်ထားတဲ့တိုင်းပြည်ဖြစ်တယ်။အဲဒါတော့ဆွေးနွေးပြီးထောင်စုမပေါ်ထွန်းတဲ့ကာလတလုံးဒီတိုင်းပြည်ကလည်းပြည်သူ့ဒီနေ့ဆိုင်ရာမြေကြီးကိုရမှာမဟုတ်ဘူး။ဒီတော့နောက်ဦးဝင်းမြင့်လက်ထက်မှာတော့လက်ရှိငြိမ်းချမ်းရေးလုပ်ငန်းရှင်ကိုကျွန်တော်တို့ပုံမှန်လက်တွေ့ကြကြဆောင်ရွက်နိုင်ဖို့အတွက်ဆိုလို့ရှိရင်အခုလက်ရှိတိုင်းရင်းသားနေနေတွေမှာဆွေးနွေးတက်မတော်အနေနဲ့အကြောင်းမျိုးပြပြီးတော့ထိုးစစ်ဆင်နေတဲ့ဖိကျတွေကိုအမြန်ဆုံးရထားပြီးမှတနိုင်ငံလုံးပြည်ထောင်စုကိုပေါ်ဆောင်ဖို့လိုပါတယ်။
ဆက်ရွေးဒီမိုကရေစီပြောင်းစုကိုတည်ဆောက်နိုင်မှုဆိုရင်အနှစ်သာရပြေဝါးရဲ့နိုင်ငံရေးတွဲဆောင်ဆွေးနွေးပွဲတွေကိုအများဆုံးပေါ်ဆောင်ဖို့လိုအပ်တယ်လို့ဦးထွန်းစောကဆက်ပြောပါတယ
်။အဲ့ဒီလိုမျိုးအနှစ်သာရပြေဝါးတဲ့ဒိတ်တွေရှိတဲ့နိုင်ငံရေးတွဲဆောင်ဆွေးနွေးပွဲကနေတချင်းပဲကျွန်တော်တို့တိုင်းပြည်ရဲ့နော်အခြေခံနိုင်ငံရေးပြဿနာကိုဖြေရှင်းနိုင်မှာဖြစ်တယ်။အမျိုးသားချင်းနိုင်ငံရေးဆွေးနွေးပွဲတွေကိုနော်ကြည်ကြည်ပြန့်ပြန့်နဲ့ဒီပေါ်ဆောင်နိုင်ဖို့လိုမယ်လို့ကျွန်တော်တို့မြင်တယ်။ကြောင်မျိုးပြပြီးတော့ပေါ့လေဒီရှမ်းမှာတမျိုးရခိုင်မှာတမျိုးမုံမှာတမျိုးကန့်သက်နေတာတွေကတော့မလုပ်သင့်ဘူးလို့ကျွန်တော်တို့မြင်တယ်
။သမားရင်မင်းကောမှာသတင်းမီဒီယာရဲ့အခန်းကဏ္ဍကိုအလေးအနက်ထားကြဖို့ပြောသွားတာကိုလည်းတွေ့ရပါတယ်။မြန်မာသတင်းပညာသိပ္ပံရဲ့သင်တန်းမှုတူဖြစ်တဲ့ဦးစောထိုင်ကသူ့ရဲ့အမြင်ကိုအခုလိုပြောပြပါဗျ။
အဲ့တော့အလေးထားမယ်ဆိုတာကအတားအယီရေပုံရဆင်နေပါလို့ဒီမလဲဘယ်လိုမျိုးလူဝါရတွေကြောင်းလဲမလဲဆိုတော့မသိတာဖြစ်ဘူးဒီလိုရင်ဒါပေမဲ့အကောင့်ပတ်သက်ပြောနေပါတယ်လက်ရှိကတော့တိုးတက်မှုတွေရှိလာနိုင်စရာရှိတယ်ဆိုတော့ပြန်ပါတယ်တတိယလည်းလွယ်လွယ်ကူကဘယ်လိုဒီလဲဆိုတဲ့အခါကျလို့ရှိရင်ဒီတင်းသမားတွေကဒီပေါ်အစိုးရကိုတောင်ကိုကတရားစွဲမှုတွေလူလက်ကြီးခံရတယ်ဆိုတော့အဲ့တော့2018ရှေ့ပိုင်းတော့နော်ဒီဒီမိုကရေစီမဖြစ်ခင်ရှေ့ဆိုရကာလနဲ့ရှင်ရင်တော့နည်းနည်းလေးတာတယ်လို့ရှိတယ်မယ်ကျိုးတက်တဲ့မလောက်တော့လုံးဝတူတက်လာရင်မရှိသေးဘူးပေါ့နော်အဲ့တော့ပြင်ပါလေတည်င်းလေးလက်ကျင့်ချင်ရတော့မကောင်းသေးဘူ
းအာဂတိလိုက်ဆောင်မှုတက်ချက်ကြီးအပါအဝင်ငွေစီပါကိစ္စတွေကိုနှိမ်နှင်းဆောင်ရတဲ့နေရာမှာလည်းအစိုးရအဆက်ဆက်မှာအားနည်းချက်တွေရှိနေပါတယ်တည်င်းကဆရာတဦးဖြစ်တဲ့ကိုတူဟာသွေးကသူ့ရဲ့အမြင်ကိုအခုလိုတုံ့ပြန်ပြပါတယ
်ကျွန်တော်အမြင်ပြောရရင်တော့ပြီးခဲ့တဲ့ကာမရာပေါ့နော်ဟိုဒုတိယဆုံးလက်ဆက်မှာဒီကိစ္စတွေမတိုက်ခွင့်နိုင်မှုဆိုတော့အရသားတွေရဲ့ဒီလိုမျိုးလုံခြုံရေးကိစ္စတွေလောက်တောက်ပြီးကိစ္စတွေကိုမကျွမ်းကျင်မနိုင်နေတာလည်းဟိုကျွန်တော်ဒီလိုစီမံကိန်းတွေချပြီးတော့ပေါ့နော်အကောင့်တွေပေါ်ဖို့တော့တခါဟိုတကယ်ကြီးရောက်ပေါ့ရနိုင်တဲ့ဂျန်နီယာတစ်ခုဖြစ်အောင်ဒီရေးဝန်ကြီးဌာနကို transform ပြည်ရင်တောင်းလဲမှုမလုပ်နိုင်တဲ့ပြဿနာပဲ။အဲ့တော့ဦးဝင်းမြင့်လက်ထက်မှာဒီရေးဝန်ကြီးဌာနကိုဒီလိုကိစ္စမျိုးတွေစီးကြကြကြိုက်တွယ်နိုင်အောင်လောက်တခါဒီမဟာဗျူဟာတက်ကြပေါ့နော်တကယ်ကိုပပြောင်းအောင်ကြိုက်တွယ်နိုင်အောင်မဟာဗျူဟာဒီဒီမှာကြေးဆွဲပြီးလုပ်နိုင်မှာဖြစ်ပါလေ
။တမအဝင်းကြီးရဲ့မိန်ကောအဆုံးမှာတော့သူ့အနေနဲ့ပြည်သူတွေမြင်ရင်တွေ့ကျင်တဲ့အကြောင်းလေးတွေကိုမျက်ဝါးထင်ရင်တွေ့မြင်နိုင်အောင်ပြည်သူတွေနဲ့အတူမမိတ်မတုံစူးစမ်းဆောင်ရွက်သွားမယ်လို့တတိပြုသွားပါတယ်။